အမေရိကန်သမ္မတနဲ့ထရန့်ပေါ်တရားစွဲဆိုရေးထက်လွတ်ထွက်ရေးကျန်းမာစစ်ဆေးမှုကနဦးလုပ်ငန်းစဉ်တွေဒီကနေ့စတင်မှာဖြစ်ပါတယ်။သမ္မတပေါ်စွဲချက်တွေကိုတော့ခုံသမားရေးဖွဲ့ဝင်တွေဖြစ်ဆောင်ချက်နဲ့ထက်လွတ်တော်မတ်တီထံအောက်လွတ်တော်ကိုယ်စားလှယ်တွေကတရားလိုဖြစ်နေတင်သွင်းကြမှာပါ။ကျန်းမာစစ်ဆေးမဲ့လုပ်ငန်းစဉ်ကိုကြီးကြပ်ဖို့နိုင်ငံတော်တရားဥပဒေတရားသူကြီးဂျွန်ရောဘတ်စ်ကျန်းသစ္စာချိန်ဆမှာဖြစ်တယ်လို့ထက်လွတ်တော်မတ်တရားဟာလည်းကျန်းသစ္စာချိန်ဆချက်မှာဖြစ်ပါတယ်။နောက်ဆုံးအစီအစဉ်ဖြစ်အင်ဗီရိုတီပီအချောင်းချပြီးဆွဲချက်တင်တဲ့ပတ်သက်လို့သမရရဲ့ဥပဒေထမ်းငန်ဖွဲ့ကဖြေကြားဖို့စစ်ခုံမယ်လို့လည်းထက်လွတ်တော်ဥက္ကဋ္ဌမစ်ချ်မက်ကွန်နဲကပြောပါရယ်အဓိကကျန်းနာစစ်ဆေးမှုတွေကိုတော့ရှင်းသိမ်းပိုင်အင်္ဂါနေ့မှာစတင်မှာပါဆွဲချက်တွေကိုတော့ဒီမိုကရက်လွတ်တော်အမတ်တီအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်ရဲ့ဥက္ကဋ္ဌနန်စီဖလိုစီကဒီနေ့တော့ကပဲအခမ်းအနားနဲ့လက်မှတ်ရေးထိုးခဲ့ပါရယ်ကျန်းနာစစ်ဆေးမှုတွေမှာတက်တဲ့တွေကိုထွက်ဆိုခွင့်ပေးဖို့သမရရဲ့ Republican Party ကကိုယ်စားရေးအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ခေါဆောင်တွေကိုအောက်လွတ်တော်ကဒီမိုကရက်တီ PRP ကျိုးပန်းရာကတရားလောက်ချင်းချနေခဲ့ပြီးနောက်အောက်လွတ်တော်ကအတည်ပြုထားတဲ့စွဲချက်တွေကိုလွတ်တော်ဥက္ကဋ္ဌကလွှဲပြောင်းပေးလိုက်တာပါထက်လွတ်တော်ဥက္ကဋ္ဌမကွန်နဲကတော့ကျန်းနာစစ်ဆေးမှုလုပ်ငန်းစဉ်နောက်ပိုင်းကျမှဆုံးဖြတ်မယ်အကြောင်းပြောဆိုထားပြီးတက်တဲ့ဆင့်ကွန်မဲ့ကိစ္စကိုလက်ခံမှုညှင်းဆန်ထားပါတယ်အာဏာလွှဲထုတ်စားလုပ်မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့သမ္မတထရန့်ဖို့စွဲချက်တွေကိုတရားလိုဖြစ်တင်သွင်းမဲ့ကိုယ်စားလှယ်9ယောက်ကိုတော့အောက်လွှတ်တော်မှာမနေ့ကပဲတရားဝင်မဲ့ပြီးရွေးချယ်ထားကြပါတယ်